မြန်မာနိုင်ငံကယဉ်ကျေးဆုံးနိုင်ငံဆိုပြီးတော့ကမ္ဘာကပြောခဲ့ကြတာပေါ့ဗျာအဲ့ဒါကအရင်တုန်းကပါအခုတော့ယဉ်ကျေးတယ်ဆိုတာကရှေးဟောင်းယဉ်ကျေးမှုနယ်မြေမှာများရှိမလားဆိုပြီးတော့သွားရှာရမလို့ပါပဲဗျာအရင်တုန်းကဆိုဗျာအမြဲတမ်းပြုံးနေတဲ့နိုင်ငံဆိုပြီးတော့လာလေတဲ့နိုင်ငံသားတိုင်းကပြောကြတာပေါ့ဗျာဘလောက်ဆင်းရဲဘာလို့အမြဲတမ်းပြုံးနေနိုင်ကြတာလဲဆိုပြီးတော့လဲတွေးကြတာပေါ့အဖြေကတော့မေတ္တာတရားပေါ့ဗျာမေတ္တာတရားနဲ့နေကြတော့စိတ်ချမ်းသာတယ်ဆိုတာကလည်းလူချမ်းသာတာပဲဆိုတော့ပြုံးပျော်နိုင်ကြတာမဟုတ်လားတယောက်နဲ့တယောက်မသိတဲ့ဒဇိန်းတွေလမ်းမှာတွေ့ရင်တော့မှလူကြီးသူမကိုလူကြီးသူမလို့လေးလေးစားစားဆက်ဆံလူငယ်ဆိုရင်လူကြီးတွေကကိုးစားသူတပားဒုက္ခရောက်နေတာတွေ့ရင်တိမတိကူညီလိုက်ရမှာဗျာအခုတော့တိမတိကြီးကြီးငယ်ငယ်ဟဲ့အောင်သားကြီးလို့ပဲခေါ်ကြတော့တာမဟုတ်လားဆိုင်ကယ်မောက်လို့ဒုက္ခရောက်နေရင်တော့မှကိုယ်ဖုံးလေးပါမသွားရင်ကံကောင်းဆိုတဲ့လိုမျိုးဖြစ်နေတော့တာပဲဗျို့ဘော်လုံးပွဲမှာဆိုရင်ဗျာကိုယ်အသင်းရှုံးလာပြီဆိုရင်တစ်ဖက်အသင်းကိုဆဲရမှမရှုံးလဲဆဲရမှတစ်ဖက်အသင်းကိုမဆဲရရင်လေကိုယ်အသင်းကိုပြန်ဆဲကိုယ်အသင်းကိုမဆဲချင်ရင်တော့မှဒိုင်လူကြီးကိုဆဲရမှဗျာရက်ကွက်ဘော်လုံးပွဲတွေဆိုရင်ကိုယ်တိုင်ကွင်းနဲ့ဆင်းပြီးတော့ရိုက်ရမှကျေနပ်တော့တာပဲဗျာသူများနိုင်ငံနဲ့ကန်တဲ့ပွဲတွေမှာဆိုဗျာလူမှုအားပေးချက်ကများကွင်းနဲ့မှဘာပဲဆိုပြီးတော့တန်ပြိုင်ဆဲတန်ကမိုးလုံးညံနေပါရောလားသူတို့អော်နေတယ်ဘာပဲဘာပဲဆိုတာဘာလဲဆိုပြီးသူများနိုင်ငံဘက်ကမေးလိုက်အပြုံးလေးနဲ့ကန်ထားအားပေးနေတာပါလို့ဖြေရတာပေါ့ဗျာဆဲတာတွေအားမရတော့တဲ့အခါမှာရေဘူးပြန်နေဖနှက်ပြန်နေပါလှွတ်တော်တာပဲမျိုးဒီတော့လေရေတောက်ဖို့လှမ်းပစ်ပေးတာဖနှက်ပြန်ကဖနှက်ကိုစုချတာဆိုပြီးတော့ရှင်းပြရတော့တာပေါ့အရင်ဆုံးကဆိုဗျာကိုယ်ကလေးဆဲတာမြင်ရင်မိဘတွေကရှက်တော့တာပဲမျိုးနောက်ဆဲအောင်မလားဆိုပြီးတော့ဆုံးမခံရပြီသားမှအခုကြတော့ကလေးဆဲပြီဆိုရင်ငါသားလေးဆဲတက်လာတယ်ဟေးဆိုပြီးတော့ဂုံယူကြတော့တာပဲမျိုးခေတ်ကာလကပြောင်းလဲလာပြီမဟုတ်လား Facebook လို့ Internet ခေတ်ကြီးရောက်လာတော့ပိုဆဲလို့ကောင်းတော့တာပဲမျိုးဘောလုံးပွဲတင်ဆဲရတော့တာမဟုတ်ပါဘူးကြက်တောင်ပွဲကိုဆဲမလားဘောလီဘောပြိုင်ပွဲကိုဝင်ဆဲမလားချင်းလုံးပွဲကိုဆဲမလားနောက်ဆုံးအလှမယ်ပြိုင်ပွဲတွေအထိမှထိုင်ရမထဆဲလို့ကောင်းတော့တာပဲဗျာဂီတာဆိုလဲသူအားပေးတဲ့ဂီတာကဘလို့မကောင်းတာကိုအားပေးတဲ့ဂီတကဘလို့ပိုကောင်းတယ်ဆိုပြီးတော့အပြန်အလှန်လေးဆဲဟင်းချက်ပြိုင်ပွဲဆိုလဲဒိုင်လူကြီးကိုဆဲတချင်းဆိုပြိုင်ပွဲဆိုလဲကိုအားပေးတဲ့သူပြုတ်သွားရင်လဲဆဲဂိမ်းဆော်ရင်လဲဆဲဆိုကြမယ်ပျော်ကြမယ်ပြိုင်ပွဲကျင်းပါသလိုဆဲကြမယ်ဆိုကြမယ်ပြိုင်ပွဲကျင်းပါရင်တော့မှတော်တော်လေးကိုအောင်မြင်မဲ့သဘောရှိတယ်ဗျာလူငယ်တွေတင်ဆဲတာပဲဟုတ်မလဲဟိုးရင်ငါတို့ခေတ်ကယဉ်ကျေးလာပါတယ်ဆိုတဲ့လူကြီးတွေလဲဆဲကြတာပဲမျိုးနိုင်ငံရေးမှာဆိုရင်အနီဘက်ကအစိမ့်ကိုဆဲအစိမ့်ဘက်ကအနီကိုဆဲနှစ်ဖက်အပြန်အလှန်ဆဲတာနေပြီးတော့ဟိုဘက်လူမျိုးဒီဘက်လူမျိုးကိုဆဲဟိုဘက်လူမျိုးဒီဘက်လူမျိုးကနေဟိုဘက်ဘာသာဒီဘက်ဘာသာကိုဆဲဆဲပွဲဆိုပွဲကြီးကတော့ညံနေတာပဲဗျို့ဟိုဘက်ဘာသာဒီဘက်ဘာသာတွေဆဲကြတာမဟုတ်ဘူးဗျာကိုယ့်ဘာသာကိုလည်းနှစ်ချမ်းကွဲပြီးဆဲတာပါပဲဖုံကြီးတော်မှသင်္ကန်းဝက်တိုင်ဆရာတော်မခေါ်နိုင်ဘူးဆိုပြီးတော့အနီဖုံကြီးအစိမ့်ဖုံကြီးနှစ်ချမ်းခွဲဆဲကြပါသေးတယ်ဗျာအရင်တော့ကဆိုရင်ယဉ်ကျေးဖို့လိန်မာဖို့ဆုံးမဩဝါဒပေးတဲ့ဘုန်းတော်ကြီးကလည်းစင်မြင့်ထက်ကနေမိုက်ကြီးကိုင်းပြီးတော့ဟိုမိမ့်မဘာတယ်မဆိုပြီးတော့ဆဲတဲ့ပြို့ဒီတော့လေအောက်ကတရားနာပရိသတ်ကတာဓုရွရတာပေါ့ဗျာဆဲနီးဆိုနီးတွေဆိုတာကလည်းအစ်စ်ပေါ်လာလိုက်တာမြန်ဘာပြန်ကြီးလှုပ်လိုက်ရမလားဆိုတာတော့မှရှိပါသေးတယ်ဗျာဟောနောက်ပိုင်းတော့ခင်မီတိုးတက်ပြီးတော့ပြောင်းလဲလာလိုက်တာမြန်International မြှိပိုးအတွက်အင်္ဂလိပ်လိုတောင်တက်เสียမလို့တော့ပါဘူးမြန်မာလိုလေးဆဲလိုက်ရုံနဲ့အင်္ဂလိပ်ကအင်္ဂလိပ်လိုနားလဲတရုတ်ဆိုလဲတရုတ်လိုနားလဲအဆဲခံရတဲ့သူကဘယ်နိုင်ငံသားပဲဖြစ်ဖြစ်တက်ဆိုင်ရာဘာသာစကားကိုအလိုလိုကိုဘာသာပြန်ပြီးတော့တာပဲမျိုးဒီလိုနဲ့သူဆဲကိုဆဲဆဲရင်းဆိုရင်ကနေပြီးတော့ဟိုလူမျိုးကဒီလူမျိုးကိုမုန်းလာဟိုဘာသာကဒီဘာသာဝင်ဆိုခါသည်အတူနေလာတဲ့သူတွေတောင်မှတယောက်နဲ့တယောက်မခေါ်နိုင်နေမပြောနိုင်နေဖြစ်မခေါ်နိုင်မပြောနိုင်တာနေပြီးတော့တန်တရားစိတ်တွေဝင်ကိုနဲ့မတူကိုရန်တူဆိုပြီးတော့မှတ်ကြတော့တာပဲဗျာဟောနောက်ဆုံးကြတော့ကမ္ဘာတရားရုံးမှာမြန်မာတွေဘလို့ရိုင်းတာဆိုပြီးတော့တကမ္ဘာလုံးသိအောင်ပြောခံရတော့တာပဲဗျာဒီတော့လေရိုင်းနေပြောလို့ဆိုပြီးတော့ဆဲကြတာပေါ့ဗျာအခုတော့မောင်တန်တို့ပြောတာကိုနားထောင်နေနေဆဲကျင်လာပြီမဟုတ်လားတကယ်တော့မြန်မာတွေမရိုင်းပါဘူးဗျာဒါပေမဲ့ယဉ်ကျေးမှုဆိုတာကရိုးရာအကကနေတာမျိုးတော့မဟုတ်ပါဘူးတယောက်နဲ့တယောက်လေးလေးစားစားရင်ရင်ကြည်ကြည်နဲ့ဆက်ဆံတာမျိုးပေါ့ဗျာငငယ်တော့ကသင်ခဲ့ဘူးတယ်မဟုတ်လားတယောက်စကားတယောက်နားမှာမခားရအောင်တတိဆောင်ရေးမောင်တို့ဆိုလေပြားတကားတို့ချိုလာသေးတဲ့